ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေမရေကျင်းမှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အိမ်တွေမိရှုံမှုစတဲ့လူအခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနေ့စဉ်နဲ့အများရှိနေတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်းအယ်ဟူစင်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လက်တလောကင်တွယ်ဖြစ်ရှင်းတဲ့ပုံမှာအားအနေချက်တွေရှိနေတာကြောင့်နိုင်ငံတွင်းသာမကဒေသတစ်ခုလုံးကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းလဲတတိပေးလိုက်ပါတယ်။မြန်မာအစိုးရဘက်ကတော့နိုင်ငံတကာဥပဒေစံနှုန်းတွေနဲ့အညီအလေးနဲ့ထားကင်တွယ်ဖြစ်ရှင်းနေကြောင်းပြောဆိုထားပါတယ်။ရခိုင်အရေးမှာမြန်မာအစိုးရဘက်ကထိရောက်မှုရှိအောင်ဘယ်လိုဆောင်ရွက်သင့်ပါလဲ။မိုင်းအင်ဂျင်နိုင်ဆက်လက်တင်ပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကစိုးရိမ်စရာအခြေအနေတွေသတင်းတွေကိုကုလသမဂ္ဂဘက်ကနေ့စဉ်ရရှိနေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူစိန်ကပြောဆိုခဲ့တာပါ။ဒါ့အပြင်ကုလသမဂ္ဂအနေနဲ့တွားရောက်စုံစမ်းခွင့်ပြုဖို့အစဉ်တစိုက်တောင်းဆိုချက်ကိုအခုချိန်ထိမြန်မာအစိုးရကခွင့်မပြုသေးတဲ့အပေါ်မှာအလွန်စိတ်ပြတ်မိကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီးကမနေ့ကအခုလိုပြောသွားပါတယ်။
The High Commissioner today warns that the government of Myanmar warns the government of Myanmar that it's short-sighted counterproductive
အခြေအနေအဆိုးဆုံးဖြစ်နေတဲ့နေရာတွေစီဒီကြလွတ်လပ်တဲ့လေးလာစောင့်ကြည့်သူတွေတွားခွင့်ပြုဖို့ခွင့်မပြုတာပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာပေါ်မြန်မာအစိုးရကအမြင့်ကျင်းစွာအကျိုးမဲ့စွာအပြင်အကျဉ်းနာတရားကင်းစွာကင်တွယ်နေမှုတွေကမြန်မာနိုင်ငံအတွက်သာမကဒေသအတွင်းရေရှည်ကြီးမားတဲ့ခရီးရိုက်ခမှုတွေရှိလာနိုင်တယ်လို့လူအခွင့်ရေးကော်မရှင်နာမင်းကြီးကမြန်မာအစိုးရကိုတတိပေးပါတယ်
အထူးသဖြင့်အရင်သမရဦးသိန်းစိန်ဦးဆောင်နဲ့အရက်သားတပိုင်းအစိုးရလက်ထက်2012ခုနှစ်မှာစတင်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးခွဲခြားမှုအခြေခံနဲ့ပဋိပက္ခဟာနှစ်နဲ့ချီကြာမြင့်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့အရက်သားအစိုးရတက်လာချိန်မှာအခြေအနေပိုးပြီးဆူလာခဲ့တာပါဒီအခြေအနေမှာမြန်မာစစ်တပ်ကအင်အားအလွန်အကျွံအသုံးပြုပြီးဒေသခံမွတ်စလင်အရက်သားတွေကိုပါနှင်းပန်းနှိပ်စက်မှုတွေရှိနေကြောင်းထောင်နဲ့ချီတဲ့ဒုက္ခတွေရိအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာခိုလုံနေရကြောင်းကုလသမဂ္ဂကထောက်ပြပြောဆိုနေတာဖြစ်ပါတယ်။အခုလိုနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်နိုင်ငံတကာမှာဩဇာကြီးတဲ့ဒေါက်တာဆန်းစုကြည်ဦးဆောင်နဲ့အစိုးရလက်ထက်မှာဒီလိုအခြေအနေတွေရင်ဆိုင်နေရတဲ့ပေါ်စိတ်မကောင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကဂျော့ချ်တောင်းတက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရေးဆိုင်ရာပါမောက္ခChristina Finn ကအခုလိုပြောပါတယ
်။ I find it really sad that the government is handling the situation.
လက်ရှိမှာအစိုးရကအခြေအနေကိုဒီလိုပုံစံမျိုးကင်တွယ်နေတဲ့အပေါ်ကျွန်မစိတ်မကောင်းပါဘူး။နှစ်ပေါင်းများစွာဖိနှိပ်ခံခဲ့ရတဲ့မြန်မာနိုင်ငံကိုသူ့ရဲ့တံပိုးတွေနဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံရောရှက်နေထိုင်တဲ့နိုင်ငံတစ်ခုအဖြစ်ဒေသတွေမှာသာမကတကဘာလုံးကအသိအမှတ်ပြုတာကိုလူတွေကမြင်ကျင်ကြလို့ပါ
ရခိုင်အရေးကိစ္စနဲ့ပတ်သက်လို့လေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုဒီဇင်ဘာလ19ရက်နေ့မှာအလွတ်တဘောတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားတာပါအဲ့ဒီတွေ့ဆုံပွဲကနေရခိုင်ပြည်နယ်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေလျှော့ချပြီးအခြေအနေပြန်လည်တည်ငြိမ်တိုးတက်ရေးဘက်ကဦးတည်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းခရစ်စတီနာဖင်ကဆိုပါတယ်လက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခမှာဒေသခံတွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထိထိရောက်ရောက်ပေးနိုင်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတွားခွင့်ပြုတင်ကြောင်းခရစ်စတီနာဖင်ကသူ့ရဲ့အမည်ကိုအခုလိုပြောပါတယ
် Well I think it's good that they have set up their own commission to investigate and that they are
အခြေအနေတွေကိုစုံစမ်းဖို့အစိုးရကစုံစမ်းရေးကော်မရှင်ဖွဲ့တဲ့အစိုးရအာဏာပိုင်တွေနဲ့အတူသတင်းတောက်တွေပါတဲ့အဖွဲ့ကိုတွားလေ့လာခွင့်ပြုမယ်ဆိုတာတွေကကောင်းပါတယ်ဒါပေမဲ့အခြေအနေတွေကိုလေ့လာတာထက်အဲ့ဒီမှာရှိနေတဲ့သူတွေကိုအကူအညီပေးနိုင်ဖို့ကအရေးကြီးပါတယ်သူတို့တွေနိုင်ငံသားဖြစ်ခွင့်ရှိတယ်မရှိဘူးဆိုတာတဲ့သူတို့ဟာလူသားတွေပါသူတို့အနေနဲ့အစားအသောက်နေစရာနဲ့အချမ်းမကြီးစောင့်ရှောက်မှုတွေရတတ်ပါတယ်သူတို့အသက်အအနေကိုစိုးရိမ်မနေသင့်ပါဘူးအဲ့လိုဖြစ်အောင်အစိုးရကလှုပ်ပေးဖို့လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးတဲ့အဖွဲ့တွေကိုတွားခွင့်ပြုရမယ်လူတွေအနေနဲ့သူတို့အသက်အအနေအတွက်စိုးရိမ်စရာမလိုပဲနေထိုင်နိုင်ဖို့လိုအပ်ပါတယ်အဲ့ဒီနေရာမှာလွတ်လွတ်လပ်လပ်သွားလာနိုင်ပြီးတော့အခြေအနေကိုဗတ်မလိုက်စောင့်ကြည့်နိုင်မဲ့သူမျိုးရှိမယ်ဆိုရင်အဲ့ဒီမှာရှိနေကြတဲ့သူတွေဘက်ကပို့ပြီးတော့လုံခြုံတယ်လို့ခံစားရပါလိမ့်မယ်။နိုင်ငံသားသားမှဖြစ်စရာမလိုပါဘူး။ပြည်ရင်းကဗတ်မလိုက်အဖွဲ့မျိုးတွေကလည်းဖြစ်လို့ရပါတယ်။လက်ရှိမှာလို့စစ်တပ်ကလူအခွင့်ရေးချိုးဖောက်မှုတွေကိုမလုပ်တော့ဘူးဆိုတာနဲ့တင်မဟုတ်ဘဲလူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမင်းမြန်းနိုင်သူတို့တွေ့ရှိမှုတွေကိုလွတ်လွတ်လပ်လပ်ပြန်ပြောပြနိုင်မဲ့အဖွဲ့မျိုးတွေကိုအစိုးရကတွားခွင့်ပြုသင့်ပါတယ်။
လက်ရှိအခြေအနေမှာတော့လုံခြုံရေးအရာနိုင်ငံတကာအဖွဲ့အစည်းတွေကရခိုင်ဒေသဘက်ကိုတွားခွင့်မပြုနိုင်သေးဘူးလို့မြန်မာအစိုးရကတော့တုံ့ပြန်ထားပါတယ်။ဒ ဒါပေမဲ့တရင်နောက်တချို့ကိုလာမယ့်ဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်းတော်ဒေသဘက်ကိုပထမဆုံးချိန်တွားရောက်ခွင့်ပြုမှာဖြစ်တယ်လို့သမရာယုံညွှန်ကြားမှုဥစော်ထီက VOE ကိုပြောပါတယ်ကျန်တိုင်းဝင်ကြီးဌာနကဥဆောင်ပြီးပြည်ရင်းပြပသတင်းတောက်စုစုပေါင်း23ကိုခေါ်သွားမဲ့အစီအစဉ်မှာပြပသတင်းဌာနတွေဖြစ်တဲ့ BBC နဲ့ VOE တို့ကတော့ဒီတစ်ချိန်မှာပါဝင်ခွင့်ရမှာမဟုတ်ဘူးလို့ကျန်တိုင်းဝင်ကြီးဌာနဒုတိယအမြင့်အတွင်းဝင်ဦးမျိုးမြင့်မောင်ကပြောပါတယ်ရှင်